NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့ငင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဒါဆန်ဖူးတပ်စခန်းနဲ့ဝမ်ဟိုင်းဘိုးဌာနချုပ်ဘက်ကိုမြန်မာစိုးရစစ်တပ်ဘက်ကနေရက်ဆက်တိုက်ထိုးစစ်ဆင်နေခဲ့တာကြောင့်ဒေသခံကြေးရွာသားအများအပြားဟာလည်းစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်ဒီအခြေအနေကိုတော့ VOA
ထိုင်းခေစိုက်သတင်းထောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်မြန်မာစိုးရစစ်တပ်ဘက်ကနေဒါဆန်ဖူးတပ်စခန်းကိုထိုးစစ်ဆင်ခဲ့တဲ့ပြင်ကြီးဒီမြို့နယ်ထဲကဝမ်ဟိုင်းဌာနချုပ်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့
ညောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးစုခွင့်ရှိသူဘူမူကြီးဆိုင်လာကခုလူပြောပါတယ်ထိုင်းကျွန်တော်ရဲ့ချင်းတွေကတော့ဒီအမည်မှာစောက်ဖတ်စင်းတို့ပြတ်တိုက်တာပါတိုက်တာကအဲ့ဒီအရှိအလယ်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အောက်ခံစပ်ဖြစ်တဲ့ခမာယာနာမစ်တုံရရဲ့ခမာယာနာခုံခုံရဲ့နောက်ဒီကိုချောက်ရဲ့တုံးရင်းမှာဝမ်ဟိုင်းဌာနချုပ်နဲ့တမန်တုံးမိုင်လောက်ပေါ့
ဒီကိုကြည့်ပါတဲ့သူတို့တပ်ခန်းကနေပြီးတော့ပြရမယ်ဆေမမနဲ့ကျွန်တော်ဝမ်ဟိုင်းဌာနချုပ်ကိုရှစ်လုံးလောက်ပါတော့ပြစ်ခတ်ခဲ့တယ်လေဒီလိုပြစ်ခတ်တိုက်ခိုက်မှုတွေကြောင့်တာဆန်ဘူးတိရမှာနေထိုင်တဲ့တိရခံများပြားဟာစစ်ဘေးလွတ်ရမိုင်းရှူးမြို့နယ်နဲ့ဝမ်ဟိုင်းဌာနချုပ်အနီးဟိုင်းပါရွာဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့လဲကြီးသည့်မြို့နယ်တိရခံတူဖြစ်သူစိုင်းရွှ
ပြေးရွာမှာအဲဒီရွာတွေတော့တင်းချောင်ထားတယ်ခင်ဗျာအဲဒီတချို့လဲအင်းဆက်ရတချို့လဲမိုင်းနောက်ဆက်ရောက်လာတယ်တချို့လဲအတူရဆက်မှာရောက်လာခင်ဗျာဒီရွာတော့ချစ်ဆိုတော့တိကကျန်တိကလေးငယ်ရဲ့နောက်အဖိုးကြီးဘွားကြီးရဲ့အမျိုးသမီးတွေညတဲ့အဲဖတ်ပြီးလဲဆိုတော့ဘာမှတော့မရသေးဘူးဗျာတချို့လဲဒီအခုတခါကျတခုနေပါတယ်တချို့လဲဒီတို့အရေးကြီးတဲ့ဒီအဖိုးကြီးတဲ့ဒီစီရောတို့တို့တဲတာပြီအမေနောင်မှာက62ခုလို့ရောက်နေမှာတချို့လေပုံကြီးကြမှာတချို့ကဒီသူစင်မျိုးကိုစင်လို့ရအမှန်လာရောနေကြတယ
်အခုလိုစိုက်ကျူးရေးရတီမှာစစ်ဘေးသိမ်းရှောင်နေရတဲ့အတွက်သူတို့ရဲ့လုပ်ငန်းခွင်အတွက်ထိခိုက်မှုရှိနေတယ်လို့စိုင်းရွှေသိန်းကပြောပါတယ်မိုင်းချူမြို့နယ်တာဆန်ဘူးဒေသကနားလေနှောင်ခဲအစရှိတဲ့ရွာသား400ကျော်ကနေစစ်ဘေးလူရကိုသိမ်းရှောင်နေကြရတာလည်းဖြစ်ပါတယ်ဒီလိုစစ်ဘေးဒုက္ခသည်တွေအတွက်ရှမ်းနိုင်ငံရေးပါတီတွေကနေစားတောက်ရေးနဲ့ပတ်သက်ပြီးအကူအညီပေးဆောင်မှုစီစဉ်နေတယ်လို့လည်းစိုင်းရွှေသိန်းကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကစပြီးမြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းချရာမိုင်းယူးမြို့နယ်ထဲကတာဆန်ဘူးတပ်စခန်းကိုစတင်ထိုးစစ်ဆင်တိုက်ခိုက်လာပြီးပိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါမြန်မာတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းကိုဝင်ရောက်တိုက်ခိုက်တာဟာတနင်္ဂနွေလုံးအပြစ်ခရက်စည်ရေး NCA လက်မှတ်မရေးသူတဲ့အကြောင်းရင်းကြောက်လို့လည်း SSPP ပြောခွေရပူမူကြီးဆိုင်လာကပြောပါတယ
် NCA ကင်းစားနဲ့တော့အဲ့ဒီလက်မှတ်မဖိုးဖြစ်တဲ့အဲ့ဒီအချိန်မှာပဲသူတို့ကအဲ့ဒီလိုဖိအားပေးတလားလို့ပဲကျွန်တော်တို့ကယူဆရတာနော်6ရက်နေ့မှာအဲ့ဒီချောင်းပူးပြီးတော့ကျွန်တော်တို့အဲ့ဒီသာဆန်ဘူးဒီဖက်ကမှရှိတဲ့ကျွန်တော်တို့ကိုဝန်ထိုင်ဌာနချုပ်အဲ့ဒီလုံချုပ်ရေးယူနေတဲ့စတဲ့ဆိုကိုတိုက်ရ
ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့မှာလဲရှမ်းပြည်နယ်တောင်ပိုင်းကြီးသီးမြို့နယ်နဲ့မိုင်းကြီးမြို့နယ်ထဲကတာဆန်ဘူးဒေသမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်အခြေလေပိုင်းတိုင်းစစ်ဌာနချုပ်ကနေညွှန်ကြားချက်ပေးလာခဲ့တာပါမြောက်ပိုင်းရှမ်းပြည်တပ်မတော်ကထိုးစစ်ဆင်ရတာဟာ NCA ကြီးကြပ်လက်မှတ်ရေးသူရေးကိစ္စရကြမဟုတ်ပဲနေမြေရှင်းလင်းရေးကိစ္စရအတွက်လှုပ်ဆောင်နေတာဖြစ်ကြောင်းအခြေလေပိုင်းတိုင်းစစ်ဌာနချုပ်ကစစ်ပတ်ရာရှိတွေကနေပြောဆိုခဲ့ကြောင်းကိုလည်းပူမူကြီးဆိုင်လာကပြောပါတယ်လက်ရှိမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေ UPWC ကပြည်ထောင်စုဝန်ကြီးဦးစိုးသိန်းကိုတင်ပြထားပြီးမဲ့လဲတဆုံတရာအကြောင်းပြန်ကြားတာမျိုးမရှိသေးဘူးလို့လဲဘူမူကြီးဆိုင်လာကပြောပါတယ်မြန်မာအစိုးရနဲ့တိုင်းဒါလက်နက်ကန်ဖွဲ့တို့ကြားအပြစ်ခတ်ရစေးရေးအတွက်သိစုံဆွေးနွေးနေကြပြီးမဲ့လဲတိုက်ပွဲတွေဖြစ်ပွားနေသေးတဲ့ဖြစ်စဉ်ပေါ်မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတို့ဖြစ်သူဦးညိုအုံးမြင့်ကခုလိုပြောပါတယ်
ဒီလိုရစင်းလောက်ခါရစင်းတဲ့တက်တာဒါလည်းဒီရှိသေးတာရင်တက်တာစက္ကန့်ကြီးကျွန်တော်တို့ဖိုင်လက်ထရိုနစ်ကိုလည်းနည်းနည်းတော့တက်တာပြင်ကြည့်လို့ရတဲ့ဒီလိုရှိနေမှာလေအဲ့တော့ဒီကျွန်တော်တို့ချိုးစားနေတာကဒီနိုင်ငံလုံးတက်တဲ့ရစင်းဒီတိုင်းတာတွေပေါ့နော်ဒီတက်တာကလေးတွေရစင်းပြီးတဲ့ခါမှာလည်းဒီကျွန်တော်တို့အနည်းဆုံးချက်အောင်ချိုးစားမှာဖြစ်ပါတယ်
မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာ2012ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာအချက်ကွန်လက်ချက်ပါတဲ့နှစ်ဖက်သဘောတူညီအပြစ်ခတ်ရစက်ရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တာဆန်ဘူးဂရုစိတ်တပ်စခန်းကိုနောက်ဆုတ်ဖယ်ရှားပေးဖို့အောက်တိုဘာလမှာမြန်မာစိုးရကနေညွှန်ကြားချက်ပေးလာပြီးနောက်ပိုင်းစိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်သမ္မတကိုမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့လူရဲနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်သမ္မတအစီအဆက်အဆက်စီနဲ့ကြားကောင်းပါသည့်အစအနေပြီးခေါ်ချမ်းတိုင်းသားများဒီမိုကရေစီခွဲယူတုကနေအပြင်းထန်ရှုတ်ချကန့်ကွက်ကြောင်းအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။